စကိုင်းတိုင်းဒေသကြီးခန်းတီခရိုင်လေးရှိမြို့နယ်တမူးမြို့နေဆက်မှာဘသူထောင်ထားမှမသိတဲ့ဘုံပေါက်ကွဲခဲ့တာကြောင့်ဆယ်တန်းကျောင်းသားတယောက်တေဆုံးပြီးတော့တဦးဒဏ်ရာရရှိတဲ့အတွက်တမူးဆေးရုံကြီးကိုပို့ပြီးတော့ဆေးကုသမှုခံယူနေရပါတယ်အကြောင်းစုံကိုမအေးမာကပြောပြပေးပါလိမ့်မယ်ခင်ဗျာ
အိန္ဒိယမြန်မာနယ်ဆက်တမူးနယ်ဆက်လေးရှိမြို့နယ်ထဲမှာမေလ၄ရက်နေ့ကပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ဆယ်တန်းကျောင်းသားတဦးတေဆုံးခဲ့ကြောင်းကုကီးလူငယ်များအဖွဲ့ရဲ့အကြံပေးဦးထန်ခိုစီကပြောပါတယ
်မောင်ဆင်းတယ်ဆယ်တန်းကျောင်းသားတယောက်ကပွဲချင်းပြီးဆုံးသွားတယ်အော်ဂျာရောဆောင်လို့ဟိုကြည့်လို့မရတော့ဘူးဆိုတော့ဆိုပါရယ်ရာလက်တစ်ဖက်လက်ချက်သွားတယ်လက်ချက်တော့မှဆက်ရှာလို့မသိပါဘူ
းဟုတ်ကဲ့
ဒီလိုလည်းကကျွန်တော်ဘယ်ဘက်လက်မောင်းကအသာဒုံးစနဲ့အသာစရီတက်သွားတယ်အခုတူစီရောမှာဖြည့်ပြနေပါတယ
်တမူးပြည်သူ့မတော်ကိုယ်စားလှယ်တူလာရောက်ကြည့်ရှုခဲ့ပြီးတခြားတာဝန်ရှိသူတွေကတော့မလာရောက်သေးဘူးလို့ဆိုပါတယ်ဒီအတွက်ဒီလိုပောက်ကွဲမှုတွေဖြစ်တိုင်းအရက်သားတွေထိခိုက်မှုတွေရှိခဲ့ကြောင်းတိစုံတန်ရာရသူတွေနဲ့ပတ်သက်လို့တာဝန်ယူပေးတာတွေမရှိခဲ့တာကြောင့်လက်ရှိအစိုးရအနေနဲ့အခုလိုမျိုးထိခိုက်တိစုံတန်ရာရမှုတွေနဲ့ပတ်သက်လို့တာဝန်ယူပေးဖို့ကုကီးလူငယ်အဖွဲ့ကတောင်းဆိုထားတယ်လို့လည်းဆက်ပြောသွားပါတယ်
။ခုဒီလိုမျိုးအရသားတွေခဏခဏထိခိုက်နေတာတဲ့ကိစ္စမှာဘယ်လိုမှဆက်ခံရတဲ့မပေါ်တဲ့အတွက်သူရနာနေတဲ့ဒီတရားခံကိုလူမျိုးပေါ်ထုတ်ပေးဖို့တောင်းဆိုရင်နောက်တစ်ခုကကျွန်တော်တို့အခုတည်ဆုံးသွားတဲ့ကလေးရဲ့အတွက်တောင်းယူမှလည်းဒီကအနစ်နာကြီးကြော်ကြီးမတူပေးမှလည်းဒါကြောင့်မို့ဒါကိုဆွေးအနေနဲ့ဒီကိစ္စတွေကိုမနစ်နာအောင်ဆောင်ရွက်ပေးဖို့တောင်းဆိုရင်နော်ဒါရရတဲ့ကလေးရှိုံတဲ့ကလေးတွေခေတ္တကလေးအတွက်တောင်းယူပေးမှလည်းတော့ပြီးသွားမယ်ဖြစ်သေးတယ်ဒါကြောင့်မို့ခေတ္တကလေးကစားတော်ဝင်ပြီးပြောတဲ့ကျွန်တော်တောင်းဆိုထားပါဘူ
းအိန္ဒိယမြန်မာနယ်ဆက်တမူးမြို့နယ်အတွင်းမှာမကြာခဏဘုံပေါက်ကွဲမှုတွေဖြစ်လေရှိတဲ့အတွက်အရက်သားတွေအနေနဲ့လုံခြုံမှုမရှိတဲ့အပြင်စိုးရိမ်ကြောက်လန့်စွာနဲ့နေထိုင်နေရကြောင်းပြောပြခဲ့သလိုပြီးခဲ့တဲ့နှစ်တွေတုန်းကလည်းအလားတူပေါက်ကွဲမှုတွေဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့တမူးမြို့နယ်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်